မေရိကန်ပြည်ထောင်စုအနေနဲ့ရိုဟင်ဂျာအရေးကိစ္စနဲ့ပတ်သက်လို့မြန်မာအစိုးရကိုအမေရိကန်ကဓာတ်ရိုက်ဖိအားပေးပြောဆိုမှုတွေရှိနေသလိုအာဆီယံအဖွဲ့ကနေတဆင့်လဲဖိအားပေးလှုပ်ဆောင်မှုတွေရှိနေကြောင်းအမေရိကန်အမျိုးသားလုံခြုံရေးအကြံပေးဂျွန်ဘော်တန်က VOA က Greta Van Susteren နဲ့တည်ထံပြုလုပ်တဲ့တွေ့ဆုံမေးမြန်းခန်းအတွင်မှာပြောကြားလိုက်ပါတယ်လူခွင့်ရေးစာနာမှုဆိုင်ရာအကူအညီပေးရစတဲ့ကြုံတွေ့နေရတဲ့ပြည်ပခများစွာကိုကင်တွယ်ဖြေရှင်းတဲ့နေရာမှာအမေရိကန်ရဲ့အကျိုးစီးပွားကိုဦးစားပေးလှုပ်ဆောင်သွားမှာဖြစ်ကြောင်းလဲနိုင်ငံတကာရေးရာတွေမှာသမ္မတဒေါ်နယ်ထရန့်အစိုးရရဲ့ရည်တည်ချက်ကိုပြောဆိုခဲ့ပါတယ်အပြည့်အစုံကိုတော့ကိုစော်ဝင်းလိုင်ကပြောပြပေးပါမယ်ရှင
်ဗင်နီဇွဲလားပေါ်အမေရိကန်ကချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေဗင်နီဇွဲလားအရေးမှာတရုတ်နဲ့ရုရှားတို့ရဲ့ဝင်ရောက်ဆက်ဖက်မှုဟောင်ကောင်ကဆန္ဒပြပွဲတွေအကြောင်းမြောက်ကိုရီးယားနျူကလ িয়ার အရေးစတာတွေအပါအဝင်မြန်မာနိုင်ငံကရိုဟင်ဂျာတွေအရေးကိစ္စတွေနဲ့ပတ်သက်လို့အမေရိကန်အမျိုးသားလူညုံရေးအကြံပေးဂျွန်ဘောလ်တွန်ကို VOA ကGreta Van Susteren ကတွေ့ဆုံမေးမြန်းခဲ့တာပါ။ရိုဟင်ဂျာတွေအစုလိုက်ပြောင်းလိုက်တပ်ဖြတ်ခံခဲ့ရတယ်ဆိုတဲ့ကိစ္စအဲ့ဒီလိုရက်ဆက်တဲ့မြန်မာလူမျိုးရေးတပ်ဖွဲ့တွေရဲ့လှုပ်ရွတ်ကြောင်းမြန်မာစစ်တပ်အပေါ်ပိတ်ဆို့အရေးယူမှုတွေတိုးမြင့်လှုပ်ဆောင်သွားတင်သလားလို့ Greta Van Susteren ကမေးတာမှာဂျွန်ဘောလ်တွန်ကအခုလိုစဖြေပါတယ
်။ Well, we have pressed the government of Burma very directly Vice President Pence some months back met with Aung San Suu Kyi.
ကျွန်တော်အနေနဲ့မြန်မာဆွေရောက်တရိုက်ဖိအားပေးပြောဆိုတာတွေလုပ်ပါတယ်။လုံငယ်လာနေငယ်တုန်းကစင်ကာပူမှာကျင်းပတဲ့အာဆီယံထိပ်သီးအစည်းအဝေးအတွင်းဒုသမ္မတမိုက်ပင်ဆာဒေါက်တာဆန်းစုကြည်နဲ့တွေ့ဆုံပြီးကျွန်တော်တို့အမေရိကန်အစိုးရရဲ့မူဝါဒတွေနဲ့ပတ်သက်လို့ရှင်းရှင်းလင်းလင်းပြောပြခဲ့ပါတယ်။မြန်မာနိုင်ငံဆီယနာရှင်လက်အောက်ကနေရုတ်ထွက်လာခဲ့ပြီးတော့မှဒီပြဿနာနဲ့ရင်ဆိုင်နေရတာအင်မတန်စိတ်မကောင်းစရာဖြစ်ရပါ။အခုချိန်ထိတော့မှန်ကန်တဲ့ရလဒ်ထွက်မလာသေးပါဘူး
။စင်ကာပူနိုင်ငံမှာအခုနှစ်ဇွန်လ20ကနေ23ရက်နေ့အထိကျင်းပခဲ့တဲ့အာဆီယံထိပ်သီးအစည်းအဝေးပြင်ပမှာဒေါက်တာဆန်းစုကြည်နဲ့အမေရိကန်ဒုသမ္မတမိုက်ပင်ဆာတို့တိကျတွေ့ဆုံခဲ့ကြတာပါ။ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာတွေအပေါ်လူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုတွေအတွင်ဥပဒေမဲ့တပ်ဖြတ်မှုတွေအပါအဝင်မြန်မာနိုင်ငံအတွင်းကစိုးဝါလာတဲ့လူခွင့်ရေးချိုးဖောက်မှုတွေအတွက်တာဝန်ရှိတယ်လို့ဆွဆွဲခံထားရတဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်၊ဒုတိယဗိုလ်ချုပ်မူကြီးစိုးဝင်း၊ဗိုလ်ချုပ်တန်းဦးနဲ့ဗိုလ်ချုပ်အောင်အောင်တို့၄ဦးနဲ့တက်ဆိုင်ရာမိသားစုဝင်တွေကိုအမေရိကန်နိုင်ငံရေးဌာနကဇူလိုင်လ16ရက်နေ့ကတန်ခါပိတ်ဆို့မှုအသစ်တွေချမှတ်ခဲ့ပြီးဖြစ်ပါတယ်အမေရိကန်မျိုးသားလုံခြုံရေးကိုဓာတ်ရိုက်ထိခိုက်စေတဲ့ကိစ္စရမဟုတ်ပေမဲ့လူသားချင်းစာနာမှုဆိုင်ရာအခက်အခဲတွေနဲ့ပဋိပက္ခတွေဖြစ်နေတဲ့ဒေသတွေကိုအမေရိကန်အနေနဲ့ဘယ်လိုအကူအညီပေးမလဲဘယ်အစ်စ်မှာကူညီသင့်တယ်လို့ဆုံးဖြတ်တယ်လဲလို့မေးတာမှာတော့
Well I think fundamentally you have to pursue American national interest and even in crises where there's great human tragedy involved
in the Semichan Niwoya Sanamusaya Kake Chatteri ne Chong Tui Nia Bze Uno Chigan Apin Garo American Ye Amyu Tha Chosi Wa Ube Chano Ru Ga Uza Pi Ya Ma Ba Nia Da Ka Ma Lai Pa Ni Bo Le Chano Ru Ma Lon Lao De Ayin Mye Mi Shi Ba U Myanmar Nangan Ha ASEAN Phoe Nangan Ta Khu Phit Da Ya ASEAN Go Chano Ru Phia Pi Ni Ba De Dilo Kaisa Myo Ma Data Rin Ga Apwe Si Ta Khu Ga Ta Sin Tha Tha Won Win Phia Pi Lou Saw Na Myo Ube Phit Tin Ma De
ဒါကြောင့်လဲဗင်နီဇွဲလားပြည်ပခါကြောင့်ဒုက္ခသည်တွေကိုလက်ခံထားရတဲ့အိန္ဒိချင်းဘရာဇီးကိုလံဘီယာနဲ့ပီရူးလိုနိုင်ငံတွေအနေနဲ့ဒီပြဿနာပြည်လဲရေးဟာသမ္မတနီကိုလတ်စ်မာဒူရိုကိုဖြုတ်ချမှဖြစ်မယ်ဆိုတာသဘောပေါက်လာအောင်အမေရိကန်ကအဲ့ဒီနိုင်ငံတွေကိုဖိအားပေးလှုပ်ဆောင်နေတာလို့ဂျွန်ဘောလ်တွန်ကပြောပါတယ်နိုင်ငံတစ်ခုမှဖြစ်နေတဲ့ပြည်ပခါတွေပြည်လဲရေးအတွက်ဒေတာရင်းကအဖွဲ့အစည်းတွေအိန္ဒိချင်းနိုင်ငံတွေကိုဖိအားပေးလှုပ်ဆောင်ခြင်းကပိုပြီးထိရောက်မယ်လို့ယူဆကြောင်းသူကပြောပါတယ်အမေရိကန်လွတ်တော်အမတ်တွေနဲ့လူခွင့်ရေးအဖွဲ့အစည်းတွေကတော့ရိုဟင်ဂျာတွေအပေါ်ကျူးလွန်တဲ့လုပ်ရတဲ့ဟာဂျနိုဆိုက်လူမျိုးရုံးတပ်ဖြတ်မှုအဖြစ်သတ်မှတ်ဖို့တိုက်တွန်းပြောဆိုတာတွေရှိနေပါတယ်။ဒါပေမဲ့လက်ရှိအမေရိကန်အစိုးရကတော့ဒါဟာ ethnic cleansing လူမျိုးစုအလိုက်ရှင်းလင်းတုတ်တဲမှုအဖြစ်သာသတ်မှတ်ထားဆဲဖြစ်ပါတယ်။ရခိုင်ပြည်နယ်တွင်းဖြစ်ပေါ်ခဲ့တဲ့ပဋိပက္ခတွေကြောင့်အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားကြသူတွေကိုရိုဟင်ဂျာလို့ခေါ်ဆိုတာကိုမြန်မာအစိုးရကလက်မခံပေမဲ့ဒီလူတွေနေရပြန်လာနိုင်ရေးအတွက်ဘင်္ဂလားဒေ့ရှ်အစိုးရနဲ့ MOU နားလည်မှုစာချုပ်လာလက်မှတ်ရေးထိုးထားပြီးအပြန်အလှန်ညှိနှိုင်းဆောင်ရွက်မှုတွေလှုပ်ဆောင်နေသလိုကုလသမဂ္ဂနဲ့ကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းတွေနဲ့လည်းပူးပေါင်းဆောင်ရွက်တာတွေရှိနေပါတယ်ခင်ဗျာ